တခါလက်နက်ကင်အေးအဖွဲ့ကဖမ်းဆီးထားတဲ့စစ်ပတ်လုံခြုံရေးဆိုင်ရာတုံ့ပန်းတွေလွှတ်ပေးဖို့အတွက်စစ်တုံ့ပန်းချင်းလဲလှယ်တဲ့အစီအစဉ်လုပ်မယ်လို့အေးအဖွဲ့ကကြေညာလိုက်ပါတယ်။အေးအေးနဲ့ဆက်ဆက်နေတယ်ဆိုတော့တန်တရားနဲ့မြန်မာစစ်တပ်ကဖမ်းထားတဲ့ရဲသားတွေကိုလွှတ်ပေးမယ်ဆိုရင်သူတို့ဘက်ကလည်းဖမ်းထားတဲ့ရဲနဲ့စစ်ပတ်တုံ့ပန်းတွေကိုပြန်ပြန်လွှတ်ပေးမယ်လို့အေးအေးပြောခွင့်ရသူကပြောသွားတာပါ။အပြည့်စုံတော့ view မြန်မာပိုင်းသတင်းထောက်ကိုတက်နိုင်သတင်းတွေပို့ထားပါတယ်။
အဲဖွင့်နေစစ်စစ်ပတ်တနေတယ်လို့ဆိုဆိုရှင်နဲ့ဖန်ဆင်းထားတယ်။အရသာတွေကိုပြန်လို့ပြိမှတ်တာရခိုင်လက်နက်ကင်အဖွဲ့ကထင်ထင်ထားတဲ့စစ်တဲဆိုင်ရာတုံ့ပန်းစစ်ခွက်လို့ဦးကိုပြန်လည်လွှတ်ပေးနေဆိုပြီးအဖွဲ့ကထုတ်ပြန်တာပါ။သူတို့ဖန်ဆင်းထားသူစီရင်ကိုထုတ်ပြန်ရမှာတော့တပ်မတော်က9ဦး၊နေသာဆောင်တပ်က4ဦး၊ရဲတပ်ဖွဲ့က2ဦးနဲ့အချင်းဦးစီးဌာနက2ဦးတို့ပါဝင်ပါတယ်။အဲစီရင်ရတပ်မတော်ဖက်ကဆိုရင်ဘုံကြီးအသိရှိသူ2ဦးနဲ့ဒီကကဒွေရမိုးဆင်းရှိသူတို့ပါဝင်တာတွေ့ရပါတယ်။ရောင်းဝယ်စစ်ဆင်တဲ့သူရှိတယ်။သူတို့အနေနဲ့တူပန်းလေးလေးရဲ့အစီအစဉ်လောက်တော့လို့လေလို့အဲအဲပြောခွင့်ရခိုင်တုခါကဗီဒီယိုကိုပြောပါတယ်
။ဟိုသူတို့ဘက်ကမလောက်သေးရဲ့လို့ကျွန်တော်တို့ဘက်ကလည်းမလောက်သေးဘူးဆိုတာဒါပဲရှိတာ။ဒီလိုလဲအောင်နေသားလို့ပြောတော့အဲ့ဒီရောင်းနေသားတွေကမှသူတို့ဘက်ကနေပြီးတော့ဘလောက်ထိစာနာမှုရှိကြလဲနော်။ဒီလိုမျိုးစိတ်ဘလောက်ပြတတ်တယ်လဲဆိုတဲ့ဥဒ္ဒါကိုပေါ်ပြနေတာလို့ကျွန်တော်ကတော့အဲ့လိုပဲပြောရှင်းနေတာ။
အခုဖန်ဆီးထားတဲ့လုံခြုံရေးတာဝန်ရှိသူများစုဟာတိုက်ပွဲတွင်းမှာဖန်ခံရတာမဟုတ်ပဲလက်ရှိတော်ရင်ဖန်ခံရသူတွေဖြစ်ပါတယ်။လက်ရှိရထိုင်နေတဲ့တွင်းမှာအဲအခွင့်နဲ့တပ်မတော်တို့တိုက်ပွဲဖြစ်ပွားတာတွေများပြားလာသလိုဒေသခံရဲသားတွေကိုစစ်တပ်ကခေါ်ယူစစ်ဆေးမင်းမြန်းတာတွေဖန်ဆီးတာတွေလည်းများပြားလာပါတယ်။တစ်ဖက်မှာအဲအဲဆက်ကလည်းလက်ရှိတော်လာသူတွေကိုတာစီစစ်စစ်ပြီးစစ်ဘက်လုံခြုံရေးနဲ့ပတ်သက်နေသူတွေကိုဖန်ဆီးတာတွေလှုပ်လာပါတယ်။ဒီကနေ့နိုဝင်ဘာလ3ရက်နေ့ကလည်းရှင်းတင်တဲ့မျိုးသားလက်တော်မှဥပွေတင်းကိုအဲခွေကဖန်ဆီးစစ်စစ်နေတာဖြစ်ပြီးဒီနေ့အထိပြန်မလို့သေးပါဘူးရခိုင်ပြည်နယ်မြောက်ပိုင်းအထိမှာနှစ်ဖက်တိုက်ပွဲတွေကြောင့်အရသာတည်ဆုံးသူ90ကျော်ဝန်းကျင်နဲ့တိုက်ခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖန်ဆီးခံရသူ100နီးပါးရှိနေတာလည်းဖြစ်ပါတယ
်ကိုတက်မှန်တင်ပြပို့တာဖြစ်ပါတယ်ဒီလိုမျိုးအေအေဘက်ကနေပြဆစ်တုံမှန်လဲလှယ်နေဆိုတဲ့ကံလန့်ချက်ကိုတော့မြန်မာစစ်တပ်ဘက်ကပယ်ချတာပါအကျန်းတဲ့အဖွဲ့ကြီးတွေနဲ့ရှေ့ဆက်ညှိနှိုင်းမှာမဟုတ်သလိုဖမ်းခံရတဲ့သူတွေကိုတော့ရအောင်ရှောက်ဖေးပြီးတော့ကယ်တင်သွားမယ်လို့စစ်တပ်ကပြောပါရင်မြန်မာစစ်တပ်ကဖမ်းထားသူတွေကိုကလည်းအပြစ်ရှိတယ်ဆိုတာခိုင်လုံရင်တော့တည်ဆဲဥပဒေအရပဲတရားရေးပိုင်းကအရေးယူသွားမှာဖြစ်တယ်လို့တဲ့မတော်သတင်းနဲ့ထုတ်ပြန်ရေးကော်မတီကဘုံမှုချုပ်စော်မင်းထွန်းက view ကိုအခုလိုပြောပါရင
်စစ်တုံမှန်ကိုလည်းဟာပြီးသူကအဲ့ဒါတမကျရှိပြီးသားပါ။နှစ်ဖက်ဖြစ်ရှင်တိုင်းတိုက်ခိုက်ရင်းကနေပြီးမှလက်လက်ဆွဲတိုင်းတိုက်ခိုက်ရင်းကဖန်ကြီးရမှုတည်းဖြစ်ပြီးပြည်သူတို့စစ်ပွဲအတွင်းမှာလက်လက်ချတဲ့လူတွေဒါတွေကိုကိုမစစ်ပုံမှန်လို့ခေါ်ယူဖြစ်ပါတယ်။ဒီရှင်နေဒီတော့ပါသွားတဲ့လူတွေကဖြစ်ရှင်တိုင်းတိုက်ခိုက်နေတဲ့လူတွေမဟုတ်ပါဘူး။စစ်ပွဲအတွင်းမှာဖြစ်တဲ့ကိစ္စလည်းမဟုတ်ပါဘူး။ဒီကနေ့သူကတော့ဒီရေဘောစံသွားနေတယ်ကျွန်တော်ဒီရေဘောကြောင့်လည်းတယ်လီကားတို့ကြာတယ်တက်မြတ်မပါတဲ့လူတွေအာမန်ခီးသွားနေတဲ့လူတွေဖန်ပြီးခေါ်ဆောင်သွားနေမှာဖြစ်တယ်။ဒါပေမဲ့ဆက်ကတော့ယူရီနိုင်ငံတကာတက်မတော်မှအကြမ်းဖက်အပွဲပြီးနေတဲ့သူတို့စီးကညီနိုင်ရေးလုပ်တာမရှိဘူး။လုပ်ရတယ်အကြောင်းမရှိဘူး။ဒီတော့နိုင်ငံတကာတက်မတော်ချင်းချင်းဆက်ရှင်နိုင်တိုက်ခိုက်လို့လို့စုံပန်းတွေလဲလဲတယ်။ပြီးရင်နိုင်ငံတကာတက်မတော်ချင်းချင်းခုနပြောတဲ့တဲ့ပွဲအတွင်းအာဆက်ရှင်တိုင်းတိုက်ခိုက်ရင်ဖန်ဆီးရမိတယ်လည်းလဲလဲတယ်ဆိုတဲ့ဟာပဲရှိတယ်။ဒီဘက်ကဖန်ဆီးထားတဲ့လူတွေနဲ့ပတ်သက်လို့ကျွန်တော်ပြောချင်တာကတို့စစ်ဆေးတာရှိတယ်၊ထိန်းသိမ်းတာရှိတယ်။ကျွန်တော်အနေနဲ့စစ်ဆေးထိန်းသိမ်းပြီးရင်ကျွန်တော်တရားစွဲဆိုမှုတွေလုပ်ရတယ်။ဒီစဲဥပဒေများအရပဲကျွန်တော်အပြစ်ပေးခြင်းလုပ်ပါတယ်။ကမ္ဘာတော်ကနေတော့ကြပြစ်ပြီးအရေးယူလို့မရပါဘူး။ကျွန်တော်အနေနဲ့ကတော့ဖန်ဆီးထိန်းသိမ်းခါသူများနဲ့ပတ်သက်လို့ပြင်းစားလိုက်တာဆောင်ကြခြင်းတော့ကျေးဇူးနဲ့အောင်ဆောင်ရွက်ချင်လို့ဆိုတော့ဆက်လက်ဆောင်ရွက်ပါမှာဖြစ်ပါတယ်
။တမန်တော်သတင်းမှန်ထုတ်ပြန်ရေးကော်မတီကဘုံမှုချုပ်ဇော်မင်းထွန်း VOE ကိုပြောသွားတာဖြစ်ပါတယ်။